လပိုင်နိုင်ငံမနီလာမြို့တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တည်တံတွေ့ဆုံပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးရမုံငွေပေးအပ်မဲ့ကိစ္စတွေဆွေးနွေးခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဂျပန်ကပေးအပ်မဲ့အကူအညီတွေထက်မှာတော့ရန်ကုန်မြို့ဖွံ့ဖြိုးတိုးတက်ရေးနဲ့တည်ယူပို့ဆောင်ရေးကဏ္ဍ၊လက်စစ်မေးရရှိရေး၊ရန်ကုန်မန္တလေးရထားလမ်းဖောက်လုပ်ရေး၊လေယာဉ်စိုက်ပျိုးရေးကဏ္ဍဝင်ငွေတိုးတက်ရေး၊အသေးစားနဲ့အလက်စားချိန်ငွေပေးရေး၊တိုင်းရင်းသားဒေသများဖွံ့ဖြိုးတိုးတက်မှုကူညီထောက်ပံ့ရေးအတွက်ဂျပန်ရန်ငွေ1.2ဘီလီယံအကူအညီပေးမဲ့ကိစ္စလည်းပါပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတောအောင်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေကိုထောက်ခံကူညီပေးတော့မှာဖြစ်ပြီးလမ်းဖောက်လုပ်ရေး၊လျှက်စစ်ပစ္စည်းထုတ်လုပ်ရေးအတွက်ဂျပန်ယန် 1.5 ဘီလီယံထောက်ပံ့ရေးကိစ္စနောက်ရဲတပ်ဖွဲ့ဝင်တွေကိုတင်ဒန်းပေးရေးတွေကိုလည်းဆွေးနွေးခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကဖော်ပြပါရယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ရဲ့ဒီကနေ့တွေ့ဆုံပွဲမှာတော့နိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးဦးကျော်တင်လည်းတက်ရောက်ခဲ့ပါရယ်။